တမရဒေါ်နယ်ထရမ့်ကိုယာရုကဖိရှားနိုင်ရည်တရားဆွဲထားတဲ့အပေါ်ထက်လွတ်တော်မှာကြားနာစစ်ဆေးပွဲဟာဗိုလ်တုံးနေ့မှာတမဟုတ်ချင်းပဲစကားစစ်ထိုးပွဲအသင်ပြောင်းလဲသွားခဲ့ပါတယ်။တမရရဲ့အမျိုးသားအကြံပေးပုဂ္ဂိုလ်ဟောင်းဂျွန်ဘူတန်ကိုကြားနာပွဲကိုတက်တည်အဖြစ်ခေါ်ယူရေးမခေါ်ယူရေးဟာလွတ်တော်အမတ်တွေအကြအခြေတင်ပြောဆိုနေကြတဲ့အဓိကအကြောင်းအရာဖြစ်လာခဲ့ပါတယ်။တမရကိုတရားဆွဲထားမှုမှာတရုတ်လူထုအဖွဲ့ဆောင်ရွက်နေသူအောက်လွတ်တော်အမအဒမ်စချစ်ကတက်တင်မပါပဲနဲ့တရားမျှတတဲ့တရားစီရင်မှုတစ်ခုဖြစ်မှာမဟုတ်ဘူးလို့သမရကိုတရားဆွဲထားမှုမှာဂျူရီလူကြီးများဖြစ်ဆောင်ရွက်နေတဲ့အထက်လွှတ်တော်အမတ်တရားဦးကိုပြောပါရယ်သမရထရမ်ကဒုတိယသမရဟောင်းဂျိုးဘိုင်ဒန်ကိစ္စစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုတောင်းဆိုခဲ့တာရဲ့ယူရချက်ကိုမေးခွန်းထုတ်เสียမလို့ဘူးလို့လည်းသူကပြောပါရယ်သမရထရမ်ကတော့ယူကရိန်းကိုပေးမဲ့စီးရီးအကူအညီကိုဆိုင်းငံ့ထားတာနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘိုင်ဒန်ကိုစုံစမ်းစစ်ဆေးခိုင်းတဲ့အကြားဆက်ဆက်ပြီးအပြည့်အယူသဘောလုပ်ထားတာမရှိဘူးလို့ညွှန်းဆိုထားခဲ့ပါတယ်။ထက်လွတ်တော်ကြာနာပွဲမှာအဓိကတက်တည်ဖြစ်လာနိုင်သူအဖြစ်ယူဆခံထားရသူ American သမ္မတရဲ့အကြံပေးလုံခြုံရေးအကြံပေးဟောင်း John Bolton ဟာသမ္မတ Trump ကသူ့ကိုယာရုကမထုတ်ပယ်ခြင်းအထိသမ္မတ Trump နဲ့မကြာခဏတွေ့ဆုံခဲ့ရသူတူဖြစ်ပါတယ်။ Ukraine ကိုစီးရဲကူညီမပေးခင် Ukraine က Joe Biden ကိစ္စကိုစုံစမ်းစစ်ဆေးစီရင်တယ်လို့သမ္မတ Trump ကပြီးခဲ့တဲ့ August လကသူ့ကိုတိုက်ရိုက်ပြောကြားခဲ့ကြောင်း The Room Where It Happened ကောင်းစဉ်နဲ့မကြာခင်ထုတ်ဝေမဲ့စာအုပ်မှာ John Bolton ကထုတ်ပေါ်ရေးသားထားပါတယ်ခင်ဗျာ။